မြမစစ်ကောင်စီဖွဲ့ရဲ့ထိပ်ပိုင်းစစ်ခေါင်းဆောင်တဦးဖြစ်တဲ့ဒုတိယဗိုလ်ချုပ်ကြီးမိုးမြင့်ထွန်းကိုရင်းနှီးမြှုပ်နှံမှုကော်မရှင်ဥက္ကဋ္ဌယာဒူးအပြင်တခြားအရေးပါတဲ့ယာဒူးတာဝန်တွေကနေဖယ်ရှားလိုက်ပါတယ်။သူ့ရဲ့နေရာမှာတော့ဗိုလ်ချုပ်ကြီးများထွန်းဦးကပြောင်းလဲတာဝန်ယူမဲ့အကြောင်းစစ်ကောင်စီကမကြသေးခင်တုန်းကထုတ်ပြန်ထားပါတယ်။လောလောဆယ်မှာတော့သူ့ကိုနေအိမ်ကျဲချုပ်ချထားပြီးတော့စစ်ဖက်ဆိုင်ရာဥပဒေတွေနဲ့ရောအဂတိလိုက်စားမှုတွေနဲ့ပါပြင်ဆင်နေတယ်လို့စစ်ပန်းနဲ့နီးစပ်သူကပြောပါတယ်ရိုက်ခတ်မှုတွေဘာတွေဖြစ်လာနိုင်ပါသလဲမက်ခင်ဖြူထွေးပြောပြပေးပါမယ
်တိုင်းပြည်စီးပွားရေးစီမံခန့်ခွဲရမှာအရေးပါတဲ့မြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုကော်မရှင်ဥက္ကဋ္ဌနိုင်ငံခြားငွေကြီးကြပ်ရေးကော်မတီ FESC ဥက္ကဋ္ဌနဲ့ကုန်သွယ်မှုနဲ့ကုန်စည်စီးဆင်းမှုများမှန်ကန်မြန်ဆန်စေရေးဘူကော်မတီဥက္ကဋ္ဌစတဲ့ရေးပါတဲ့နေရာတွေကိုထိတ်တန့်စစ်ကောင်းဆောင်တို့ဦးဖြစ်တဲ့ဒုတိယဗိုလ်ချုပ်ကြီးမိုးမြင့်ထွန်းကဆရာနာတိန်ပြီးနောက်ပိုင်းကလေးကကင်တွယ်လာခဲ့တာပါတဲမဲ့ပြီးခဲ့တဲ့ရက်ပိုင်းကပဲသူ့ကိုဒီတာဝန်တွေကနေရုပ်သိမ်းပြီးသူ့ရဲ့နေရာမှာတချင်ကဆရာနာရှင်ဦးတန်းရွှေရဲ့လူယုံတို့ဖြစ်တဲ့ဗိုလ်ချုပ်ကြီးမြတ်ထွန်းကိုပြောင်းလဲတာဝန်ပေးခဲ့ပါတယ်။နိုင်ငံရေးနဲ့စီးပွားရေးလေတာသုံးသက်သူတို့ကတော့ဒီလိုပြောင်းရွှေ့လိုက်တာကစီးပွားရေးအရာပြုပြင်ပြောင်းလဲဖို့လှုပ်ဆောင်တာထက်စစ်ကောင်စီတက်တွင်ပြိပခအကျိုးဆက်ဖြစ်နိုင်တယ်လို့ VOA ကပြောပါတယ
်။သူတွေလိုပြောမှာပေါ့နော်။ဟိုကဲထက်ကြည့်ရတော့လေမိမိတို့လုံးလိုက်တဲ့ကိစ္စအားကြောင့်လုံးဝသာလေပေါ်လာသေးတဲ့တာစီးနေစီပေါ့နော်။စီးနေစီကိစ္စတွေမှာကရင်လေဘောပေါ်လာလို့ပြောရမှာကြတော့လို့လုပ်လိုက်ရတာလားတတ်ချက်နောက်တစ်ချက်ကပါဝါစထရဂယ်ဘောအဲ့ဒီဟိုတစ်ချက်ဖြစ်နေတယ်လို့ထင်တယ်ဘောကနာအပြင်းလာတာရှိလို့သူရှင်းတာအဲ့ဒီအရာကိုချုံပြတော့တက်လိုက်လို့ရှိရင်တော့မျိုးလည်းအာနာနီသားကအားနေလာတယ်လို့ပြောရမှာ
ကုံသွယ်မှုနဲ့ကုံစီစီးဆင်းမှုများမှန်ကန်မြန်ဆန်ရေးကော်မတီတွဲဖက်အထူးရေးမှုဗိုလ်ချုပ်ရန်အောင်စိုးနဲ့စီးပွားကူတန်းတူဝင်ကြီးဦးညွန့်အောင်တို့လည်းဒေါ်လာကိစ္စပုံသွဲမှုကိစ္စတွေနဲ့ပတ်သက်ပြီးတော့စစ်ဆေးမေးမြန်းခံရပြီးနောက်ပိုင်းမှာဒုတိယဗိုလ်ချုပ်ကြီးမိုးမြင့်ထွန်းကိုဆက်လက်အရေးယူတာဖြစ်ပြီးတော့အခုချိန်မှာနေအိမ်ကျေချုပ်အပြင်စစ်ဘက်ဆိုင်ရာဥပဒေအရရောအာဂတိလိုက်စားမှုအရပါအရေးယူဖို့အတွက်ပြင်ဆင်နေတယ်လို့စစ်ဘက်နဲ့နှိစက်သူတွေကပြောပါတယ်ဒီတိုင်းသာဖြစ်ခဲ့မယ်ဆိုရင်တော့အာဏာသိမ်းမှုနောက်ပိုင်းထိတ်တန့်စစ်ဘက်အရာရှိတို့ကိုအပြင်းထန်ဆုံးရေးယူမှုဖြစ်မှာပါတနေ့ပတ်သက်ပြီးတော့အခြေအနေသိစေသိရဖို့အတွက်စစ်ကောင်စီပြောခွင့်ရကို VWE ကဆက်သွယ်မေးမြန်းပေးမယ်လို့အကြောင်းပြန်ကြားတာမရှိသေးပါဘူး။စစ်အနာသိမ်းမှုကိုစန့်ကျင်ပြီးစစ်တပ်ကနေထွက်လာခဲ့တဲ့ CDM ဗိုလ်ကြီးတူတာကတော့လက်ရှိထုတ်ပယ်လိုက်မှုကစစ်ကောင်ဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အနေနဲ့တက်တွင်းသူ့အာဏာကိုပြပြီးသတိပေးလိုက်တာဖြစ်တယ်လို့တိုင်းပြည်ကိုဆက်လက်အုပ်ချုပ်နိုင်ဖို့အပြောင်းအလဲတစ်ခုလှုပ်ဆောင်တာဖြစ်တယ်လို့မြင်တဲ့အကြောင်းပြောပါရစေ။
ဒီလိုမျိုးစီးပွားရေးမညံ့ဘူးပေါ့နော်ဒီဒေါ်လာဈေးတွေဟလာဒီငွေဈေးတွေအတက်ကြအရန်နေဖြစ်တဲ့အခါမှာသူတို့ပြုတ်လဲမဲ့လက္ခဏာတစ်ခုလို့သူတို့ကောင်းကောင်းမြင်တယ်အဲ့ဒီဒူရီဂရန်ကိုကဒီလက်စားမှုတွေမှာပါဝင်ပတ်သက်နေတဲ့အခါမှာထုတ်ချတယ်ဗျဒီလက်စားမှုကတော့မရောက်လည်းပါဝင်ပေါ့စစ်ပိုင်းကောင်းဆောင်တွေအလုံးမှာရှိနေတယ်တို့တော့ဘာကြောင့်တခြားသူတွေကိုတော့ဒီလိုမျိုးမလုပ်လဲဆိုရင်တခြားဝန်ကြီးဌာနမှာလုပ်နေတာတွေကသူတို့ဒီပလင်ပေါ်ကပေါ့နော်လက်ရှိဒီနေရာကြီးဆင်းရလောက်အောင်အရေးမကြီးဘူးပေါ့ဒီမတည်ငြိမ်မှုတွေအဲဖြစ်စေနိုင်နေပေါ့နော်ဒီဌာနတွေပေါ့သူတို့တွေအင်မတန်အရေးကြီးတယ်ဒါတောင်သူတို့ကောင်းကောင်းနားလေတယ်ခင်ဗျဒီနေရာမှာတို့လူကိုရှင်းလိုက်တဲ့သဘောပေါ့ဗျလက်ရှိဒီစစ်တပ်တက်လုံးရဲ့နော်အာနာဒီတချုံနဲ့ဒူးချုံစီမှာပဲကင်ထားတဲ့သဘောရှိပါတယ
်စီဦးစီအရာရှိချုပ်ကြီးရာဒူးရှိတဲ့ဒုတိယဗိုလ်ချုပ်ကြီးမိုးမြင့်ထွန်းဟာစစ်ကောင်စီထိတ်တန်းခေါင်းဆောင်10ဦးထဲမှာပါဝင်သူတူဖြစ်ပြီးတော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ယုံကြည်စိတ်ချရာဆုံးသူတယောက်အဖြစ်နဲ့လူသိများသူလည်းဖြစ်ပါတယ်ဒီလိုထိတ်တန့်ရေးပါတဲ့ခေါင်းဆောင်တယောက်ကိုတာဝန်ကနေဖယ်ရှားပြီးအရေးယူဖို့လှုပ်ဆောင်တာနဲ့ပတ်သက်ပြီးစစ်ကောင်စီတိုင်းဝန်ကတော့ဒါဟာစီးပွားရေးအရာပြုပြင်ပြောင်းလဲဖို့အတွက်လှုပ်ဆောင်တာလို့ပြောပေမဲ့လေလာသုံးသက်သူတို့ကတော့ဒါဟာတက်တွင်းအားပြိုင်မှုတွေကိုထင်ရှားစေတာဖြစ်တယ်လို့သုံးသက်ပြောဆိုကြပါရဲ့ရှင်